အစ္စလာမ်ဘာသာကိုစော်ကားတယ်ဆိုတဲ့စစ်စစ်တဲ့ခရီးယံဘာသာဝင်အင်ရှဘီဘီကိုတရားရုံးက2018ခုနှစ်မှာပြန်လုပ်ပေးခဲ့တာကိုကံကဆန္ဒပြပေါ်မှာပါဝင်ခဲ့သူအစ္စလာမ်ဘာသာရေးတက်ကြွလှုပ်ရှားသူ80ကျော်ကိုပါကစ္စတန်တရားရုံးကထောင်ဒဏ်55နှစ်စီအတိအကျချမှတ်အပြစ်ပေးလိုက်ပါတယ်အစ္စလာမ်ဘာသာကိုစော်ကားတယ်ဆိုတဲ့စစ်ဆေးမှုနဲ့ပတ်သက်လို့စစ်ဆေးတိမကန်ဖြစ်လေရှိတဲ့ပါကစ္စတန်နိုင်ငံမှာစစ်တပ်မျိုးဖြစ်တဲ့ရဝါပင်ဒီတရားရုံးကကြာတာပြင်းနေမှာအခုလိုပြင်းထန်တဲ့စီရင်ချက်ချလိုက်တာဟာဖြစ်ထောက်ဖြစ်တဲ့ကိစ္စဖြစ်တယ်လို့အပြစ်ပေးခံရသူတွေရဲ့အဖွဲ့ခေါင်းဆောင်အရှရာဖီကပြောပါတယ်2018ခုနှစ်နောက်ပိုင်းမှာအရှဘီဘီကိုပြန်လွတ်ပေးလိုက်ပြီးတဲ့နောက်ပိုင်းအခုပြည်ထောင်ပေးခံရတဲ့အဖွဲ့ဝင်တွေကဘာသာရေးကိုအခြေခံတဲ့အကြမ်းဖက်ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြတာပါဆန္ဒပြပွဲတွေကိုထိန်းချုပ်ဖို့ကြိုးစားတဲ့အနေနဲ့အဲ့ဒီအချိန်ကဒီအဖွဲ့ရဲ့ခေါင်းဆောင်အဖြစ်တာဝန်ယူထားသူကိုပါကစ္စတန်အာဏာပိုင်ကကဖမ်းဆီးထိန်းသိမ်းနေတာဖြစ်ပါတယ်ဒီနေ့ကြော်ကြာရင်ဆိုင်ရာပြည်တဲ့နောက်မှာသူတို့အဖွဲ့ဝင်16ယောက်ကိုအခုလိုထောင်ဒဏ်အပြစ်ပေးလိုက်တာလို့လက်ရှိအဖွဲ့ခေါင်းဆောင်ကပြောပြီးသူတို့ဟာအရှဘီဘီကိုပြန်လွတ်ပေးလိုက်တဲ့အတွက်ဆန္ဒပြတာမဟုတ်ဘဲသူတို့ရဲ့ခေါင်းဆောင်ကိုဖမ်းဆီးထိန်းသိမ်းတဲ့အတွက်ဆန္ဒပြခဲ့ကြတာလို့ဆိုပါတယ်